စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစပ်ကတိုက်နယ်အဆင့်ရှိတဲ့မော်လုမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ23ရက်ဒီကနေ့မနက်9နာရီလောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စခန်းကိုမနက်9နာရီလောက်မှာသိမ်းပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းသိမ်းပိုက်ခံခဲ့ရတဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေလာရောက်ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှိစက်တဲ့ဒေသခံတူကအခုလိုပြောပြပါဗျ။ဟ
ောမော်လူရှင်တွေကတော့ဒီစခန်းကတိမ့်နေသွားကြတာအကုန်လုံးလေ။အခုကရဲစခန်းပဲတိမ့်နေတာ။မော်လူကတော့အရင်ကတည်းကကိုယ့်ဘက်ကတိမ့်နေတဲ့အနေအထားရှိနေ။အခုကဒီစီရိုစစ်ကောင်စီတပ်တွေမော်လူမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မှုတော့ဖိတ်ခေါ်တာ။ဖိတ်ခေါ်တဲ့ခါမှာသူတို့အနေနဲ့လက်မခံဘူးလက်မခံတဲ့တဲ့ဒီဝင်ရောက်တိမ့်ရတာပေါ့အဲ့ဒီဆောင်။ဒီနေ့မနေ့နှစ်နာရီခွဲတော့မခွဲဘူးနှစ်နာရီကျော်တော့မှစပြီးတိမ့်ပဲဆက်တာပေါ့ခုနှစ်နာရီလောက်မှအပြည့်ပြတ်တိမ့်နေကြတာပေါ့။ဟုတ်လက်တလုံးကတော့နည်းနည်းရှင်းလင်းလုပ်နေတော့ပေါ့လက်တလုံးကတော့ဟိုပါပေါ့အကုန်လုံးသိနိုင်နေဆိုတော့တည်တဲ့ဟာလည်းများတယ်နော်အရှင်ဖမ်းမိတဲ့ဟာလည်းရှိတယ်လက်နက်ခဲရနေလည်းအများများမိတယ်ပေါ့လက်တလုံးအချိန်နေတိအာခုလက်တလုံးကတော့တို့ဒီစခန်းထဲမှာတော့နည်းနည်းရှင်းလင်းလုပ်နေတော့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတပ်သားအလောင်း6လောင်းတော့တွေ့ရယ်9နာရီကြော်လောက်မှာပဲဒီအလောင်းသိမိတဲ့ခါမှာဒီချက်ဖိုက်တာဒီနေပေါ့နော်လင်းဘုံမလုံးကျဲသွားတယ်နောက်ပြီးတော့အလေးမောင်နေပတ်သက်နိုင်မှာဖြစ်သွားတယ်လား
တေဆုံးတန်ရရတာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူမျိုးကန်တွေဟာဘေးလွတ်ရာတင်းရှောင်နေရပြီးမော်လူမျိုးထဲမှာတော့တိတ်ဆိတ်နေတယ်လို့မျိုးကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်တော့ဘယ်လိုရောက်ကြောင်းမရပါဘူးညတချို့ကလည်းကြံနေကြတချို့ကလည်းဟိုကအဲ့မပြီးတော့ဘူးယူလိုက်ကျင်းတော့အဲ့ပေါ်တော့ရှောင်းနေကြတော့တညလုံးကတော့တိတ်နေဆိတ်လို့ပေါ့။လက်ကြီးနဲ့နေတာကျွန်တော်မြင်ပြောရင်တော့မြူတင်းပုံစံလိုဖြစ်သွားတာပေါ့ဗျာ။မြူတင်းတိုက်ပွဲဟိုမို့လို့ကျွန်တော်လည်းမသိတော့ဘူး။တကန်းကိုတော့သူတို့မြှို့ပြချပလိုက်တယ
်။မော်လူပြို့ဟာအင်းတော်မြို့ထဲမှာပါဝင်ပြီးအင်းတော်မြို့နဲ့ဆက်ချင်မိုင်ကွာဝေးပြီးကချင်ပြည်နယ်နယ်စပ်နဲ့6မိုင်ပဲကွာဝေးသလိုမန္တလေးမြကျင်းနာရထားလာနဲ့ရွှေဘိုမြကျင်းနာကာလန်ဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။မော်လူမျိုးထဲမှာစစ်တပ်နဲ့ရဲဟာမော်လူမျိုးရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နက်ချဖို့နိုဝင်ဘာလကတည်းကကာကွယ်တပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နက်မချတဲ့အတွက်ဝင်ရောက်တိုက်ခတ်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ